ရုရှားကသူ့ရဲ့တန်လက်ပြင်မစ္စိုင်းတုံးအစ်တဲ့ယူကရိန်းရဲ့ဒနီပရိုမြို့ကိုပြစ်မှတ်ထားပစ်ခတ်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်တဲ့အတွက်ယူကရိန်းစစ်ပွဲတင်းမာမှုကပိုးပြီးတိုးလာနေတာပါရုရှားတပ်တွေဟာယူကရိန်းကိုတိုက်ချင်းဖြစ်ပဲ့ထင်းတဲ့မစ္စိုင်းတုံးနဲ့ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ယူကရိန်းကပြောပေမဲ့အမေရိကန်ရာရှိတွေကတော့ဒါတန်လက်ပြင်မစ္စိုင်းတုံးဖြစ်ကြောင်းပြောတယ်လို့သမ္မတပူတင်ကလည်းနိုင်နေငယ်ကြမှာပဲအတည်ပြုခဲ့တာဖြစ်ပါတယ်ရုရှားတွင်မှအထိမစ္စိုင်းတုံးပစ်ခတ်ခွင့်ပေးခဲ့ရင်ရုရှားကမိုင်900လောက်ထိပစ်ခတ်နိုင်တဲ့လက်နက်တွေသုံးမယ်လို့သမ္မတပူတင်ကနိုင်ငံတော်မင်ကိုမှသတိပေးခဲ့တာဖြစ်ပါတယ်။ဒါပြင်ခုလိုတာဝဲပြင်မစ္စိုင်းတုံးတွေပစ်ခတ်မယ်ဆိုရင်အရက်သားတွေဘင်းလွယာပြေးချင်ရအောင်ကြိုတင်သတိပေးမယ်လို့လည်းပြောပါတယ်။သူ့ရဲ့မစ္စိုင်းတုံးအစ်စ်တွေနဲ့ဒီလိုပစ်ခတ်တဲ့အခါမှာအမေရိကန်ရဲ့လေကြောင်းကာဝေးစနစ်တွေတားဆီးနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ယူကရိန်းလေတပ်ကတော့ရုရှားဟာအစ္စရာခန်ဒေသကနေပြစ်ခတ်တာဖြစ်ပြီးပြစ်ခတ်တဲ့လက်နက်တွေထဲမှာ hypersonic missile တစ်လုံးနဲ့တပည့်ထင်းတဲ့ missile ဒုံး9လုံးပါဝင်တယ်လို့ပြောပါတယ်